အမေရိကန်ကအာရှကိုသွေးခွဲနေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့ကဆွဆွဲလိုက်ပါတယ
်။如果美方真像其声称的那样，
တမောတွေနဲ့လေရင်တွေမကြာခဏပို့ပြီးအားပြပြဿနာရှာနေမဲ့အစားတောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းတည်ငြိမ်ရေးအတွက်တရုတ်နဲ့အာဆီယံပူးအတွက်အားထုတ်နေတာကိုအမေရိကန်ကလေးစားသင့်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝန်ဝမ်ဘင်ကပြောသွားတာပါ။ Indo-Pacific ဒေသမှာတရုတ်ရဲ့ရန်လိုတဲ့လှုပ်ရွတ်တွေပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဝေဖန်လိုက်ပြီးတဲ့နောက်တရုတ်ကနိုင်စဉ်ပြုလုပ်တဲ့ဒရင်းစာရှင်းလင်းပွဲမှာအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်အင်ဒိုနီးရှားကိုပထမဆုံးသွားရောက်ခဲ့တဲ့ခရီးမှာအာရှမဟာမိတ်တိုးချက်ရေးမဟာဗျူဟာအတွက်ဘလင်ကင်ကအင်္ဂါနေ့မှာဆွဲဆောင်စည်းရုံးခဲ့ပါတယ်။တရုတ်ရဲ့အပြုအမူပေါ်မှာစိုးရိမ်တာတိုးတိုးလာတဲ့အတိုင်းအင်ဒိုပစိဖိတ်ဒေသကလက်တွဲပေါ်တွေနဲ့အတူကာကွယ်ရေးနဲ့ထောက်လှမ်းရေးအလုပ်တွေတိုးမြင့်မှုကန့်လန့်ခဲ့ပါတယ်။တခြားနိုင်ငံတွေကလည်းတောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုကိုအငြင်းပွားနေကြပြီးတရုတ်ရဲ့ပြောဆိုချက်မှာဥပဒေကြောင်းအရအခြေခံမရှိဘူးလို့နိုင်ငံတကာခုံရုံးကအဆုံးဖြတ်ပေးထားပေမဲ့တရုတ်ကတောင်တရုတ်ပင်လယ်တစ်ခုလုံးနီးနီးကိုသူပိုင်ဖြစ်ပြောနေတာပါ။အမေရိကန်ရဲ့ယက်တီချက်ကိုပြင်ပအင်အားကြီးနိုင်ငံကအာရှရဲ့တည်ငြိမ်မှုကိုချိန်ချောက်တာဖြစ်တရုတ်ကယူဆပါတယ်။